Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသရှင်များရှင် VOA American အသံရ2024ခုနှစ် February 6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။ line တိုမီတာ3049နဲ့ line လမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီမှာနားလောပါ
။ Palestine ဒုက္ခသည်များအရေးကုလသမဂ္ဂကယ်ဆယ်ကူညီရေးအဖွဲ့အတွက် Spain နိုင်ငံကထပ်ဆောင်းငွေ Euro 3.5 ကူညီမယ်လို့ကြေညာပါတယ်။အချိန်ထဲမှာတော့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဟာဂါဇာမှာအပြည့်အခက်ရစဲရေးသဘောတူညီချက်ရရေးကြိုးပမ်းဖို့ဆော်ရီအာရေဗီယာနိုင်ငံကိုရောက်ရှိပါတယ်။မြန်မာနိုင်ငံရဲ့အချက်အသေးနဲ့ပတ်သက်လို့တော့ ASEAN အထူးကိုယ်စားလှယ်ကကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတင်ပြခဲ့ပါတယ
်။ဒီလိုသတင်းတွေအပြင်မြန်မာအရေးလူမျိုးရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲသတင်းအပြည့်အစုံနဲ့ KNLA PDF ပူပေါင်းတပ်တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေနဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့အမေရိကန်ရက်စစ်ကားထုတ်လုပ်မှုနဲ့ခင်မုံမရှိအိမ်အောင်မရှိပဲကြီးပြင်းလာတဲ့ဂျပန်နိုင်ငံတွင်ကကလေးတွေအကြောင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။နိုင်ငံတကာကအန်ယူဂျီကိုအစိုးရအဖြစ်အသိမှတ်ပြုရဲ့အခြေအနေကိုတော့ကုလဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့မေးမြန်းထားတာကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စစ်ပွဲရင်းနဲ့လူမှုရှုခင်းအစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့သတင်းတွေကိုဦးတင်မောင်စံပြောပြပါမယ်ရှင
်။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များဌာန UNLWA ကိုထပ်ဆောင်းငွေယူရို 3.5 တန်ကူညီမယ်လို့စပိန်နိုင်ငံကတနင်္လာနေ့ကပြောလိုက်ပါတယ်။UNRWA ဝန်ထမ်းတချို့ကအောက်တိုဘာလ9ရက်ဟာမတ်စ်ကအစ်စရေးကိုတိုက်ခတ်ရပါပါဝင်ခဲ့ကြတယ်လို့အစ်စရေးကဆွဆွဲလိုက်ပြီးတဲ့နောက်အမေရိကန်၊ဂျာမနီ၊ဗြိတိန်၊ဆွီဒင်၊ဩစတြေးလျနဲ့ဂျပန်အပါအဝင် UNRWA ကိုထောက်ပံ့နေကြတဲ့နိုင်ငံ10နိုင်ငံကြော်ကြော်ကပံ့ပိုးငွေတွေကိုရပ်ဆိုင်းထားခဲ့ကြတာဖြစ်ပါတယ်။ UNRWA နဲ့အကြမ်းဖက်ဝါဒဆက်ဆက်နေတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုတင်ပြမယ်လို့အစ်စရေးနိုင်ငံသားရေးဝန်ကြီးအစ်စရေးကန့်စ်ကတနင်္လာနေ့မှာပဲကြေညာလိုက်ပါတယ်။ဗနာမွေအခက်ခဲကြုံနေရတာကြောင့် February လောက်ကပိုင်းမှာလှုပ်ဆောင်နေတာတွေကိုရရပွဲရှိတယ်လို့ UNRWA ကသတိပေးထားတာပါ။ရေတိုမှာ UNRWA ကလှုပ်ဆောင်နေတာတွေကိုလုံနိုင်အောင်စပိန်နိုင်ငံက Euro 3.5 တန်းပေးပါမယ်လို့စပိန်နိုင်ငံရဲ့ဝန်ကြီး Manuel Alvarez ကလွတ်တော်ကော်မတီကိုပြောကြားပါတယ်။ UNRWA ရဲ့ခြေနေကအတော်ကြီးလိုအပ်ချက်ကြီးမားနေပြီးဂါဇာကလူသားချင်းစာနာထောက်ထားရေးအလုပ်တွေရက်သက်တပအနှဲငယ်အတွင်းရပ်သွားပါလိမ့်မယ်လို့သူကဆိုပါတယ်။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာစစ်ပွဲကိစ္စသဘောတူညီချက်ရရှိအောင်ကြိုးစားဖို့ဆော်ဒီအာရေဗျာနိုင်ငံကိုတနင်္လာနေ့ကရောက်ရှိသွားခဲ့ပါတယ်။ကြာရှိနေသေးတဲ့ဒဇာကန်တွေကိုလွတ်ပေးပြီးလူသားချင်းစာနာထောက်ထားရေးခဏတာအပြည့်ရရေးပါဝင်တဲ့သဘောတူညီချက်တည်းရရှိအောင်မစ္စတာဘလင်ကန်ကတန်တမာရေးအရာစူးစမ်းသွားမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။အီဂျစ်ကာတာအစ္စရေးနဲ့အစ္စရေးသိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းဒေသတွေကိုလည်းဒီဘက်ခီးစင်အတွက်မှာဘလင်ကန်ကသွားရောက်မှာပါ။ဂါဇာမှာလူသားချင်းစာနာထောက်ထားရေးလိုအပ်ချက်တွေကိုအရေးပေါ်ဂိုင်တွဲဖို့လိုအပ်ကြောင်းဒီခီးစင်မတိုင်မီကဘလင်ကန်ကပြောခဲ့ပါတယ်။ကနဦး6လတာအပြည့်ရဆဲထားစဉ်အတွင်းအခုညီပိုပေးပြည်ဟာမတ်ကဖန်ထားတဲ့ကြမ်းရှိတစားကန်တွေနဲ့အစ္စရေးဖန်ဆီးထားတဲ့ပါလက်စတိုင်းအချင်းသားတွေလဲလဲရေးပါဝင်တဲ့အပြည့်ရဲ့အဆိုပြုချက်ကိုဟာမတ်ကောင်းဆောင်တွေကစဉ်းစားနေစေဖြစ်ပါတယ်။တည်ဆုံသွားပြီလို့ယူဆတဲ့အနည်းဆုံး28ယောက်အပါအဝင်တစားကန် 132 ယောက်ဟာမတ်လက်မှာကြမ်းရှိနေတယ်လို့အစ္စရေးကပြောထားပါတယ်။အီရန်နဲ့ဆီးရီးယားကအီရန်ကျောတောက်တော့ကစစ်သွေးကြွတွေကိုအမေရိကန်ကတိုက်ခိုက်တာပေါ့တရုတ်ကတနင်္လာနေ့မှာစန့်ကျင်လိုက်ပါတယ်ဇန်နဝါရီလကကအမေရိကန်စစ်သား3ယောက် drone နဲ့တိုက်ခိုက်ရမှာကြာဆုံးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကနေရ9နေရကပြစ်မှတ် 85 ခုကိုနေချောင်းကအကြီးကျယ်တိုက်ခိုက်ခဲ့တာပါနေ့စဉ်သတင်းစာရှင်းလင်းပွဲမင်းမြန်ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်မန်ဝင်းကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်ဥလာသမငရဲ့ဗရင်ဂျင်ကိုချိုးပေါက်တဲ့လောက်ရတဲ့အဲဒီတိုင်းပြည်တွေရဲ့နေမြေအချုပ်ချာအာဏာနဲ့လုံခြုံရေးကိုထိပါတာကိုတရုတ်ကစတင်ပါတယ်လို့ဝမ်ဝမ်ဘင်ကပြောပါတယ်။အရှေ့လက်ပိုင်းအခြေအနေကအလွန်ကိုရှုပ်ထွေးအကဲဆက်လာတယ်လို့လည်းသူကဆိုပါတယ်။ထိမနိုင်သိမ့်မရဖြစ်သွားတိုင်အောင်ဖြစ်ဆိုင်ရာတိုင်းပြည်တွေကခေါင်းအေးအေးနဲ့ချုပ်တီးကြဖို့သူကတိုက်တွန်းလိုက်ပါတယ်။အရှေ့လက်ပိုင်းမှာရှိတဲ့အမေရိကန်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်မယ်ဆိုရင် အမေရိကန်ကပို့ပြီးတိုက်ခိုက်ပဲလို့အီရန်ကလက်နက်တပ်စင်ဘန်နာပံ့ပိုးထားတဲ့စစ်သွေးကြော်တွေနဲ့အီရန်နိုင်ငံကိုအမေရိကန်ကသတိပေးထားခဲ့ပြီးဖြစ်ပါတယ်
and then menet phan myanmar wa da season ni go menet 6 nai ka ni 9 nai thi 5 meter 32 kilohertz 9335 ne 9383 5 meter 49 kilohertz 6153 prathama nai wa ma 9 meter 190 kilohertz 1505 ka ni pyo thau lwin pin ni ba ye shin
inga blet tadin nei go view yi yauk twan ga set le chin nya ni ba de အာရှဥက္ကဋ္ဌဖြစ်တင်ပြတဲ့လာအိုနိုင်ငံရဲ့မြန်မာနိုင်ငံအချက်တဲဆိုင်ရာအစီအစဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်းလာနေကကြားနာပါတယ်။လာအိုအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာအာရှအထူးကိုယ်စားလှယ်အလွန်ကီယိုကစ်တစ်ခေါင်ကတင်ပြခဲ့ပြီးကုလသမဂ္ဂရဲ့အာထုံမှုတွေကိုတော့လက်ထောက်အတွဲမှုချုပ်ခီယာရီကတင်ပြခဲ့တာပါ။ဒီကနေ့အစည်းအဝေးဟာအများပြည်သူဆိုင်ရာအစည်းအဝေးမဟုတ်တာကြောင့်လုံခြုံရေးကောင်စီဆွေးနွေးချက်တွေကိုအသေးစိတ်တော့မသိရသေးပါဘူး။ဒါပေမဲ့အီကွေဒိုပြင်သစ်Japan, Malta, South Korea, Slovenia, Switzerland, America နဲ့ UK ကိုနိုင်ငံကလုံခြုံရေးကောင်စီအစည်းအဝေးမှာတိုင်ပင်မှာကြေညာချက်ဆောင်ထုတ်ပြန်ပြီးသမ္မတကြီးဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်ဖန်ဆီးထားသူများလွှတ်ပေးရင်းနဲ့ပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်ဖို့တောင်းဆိုလိုက်ရပါတယ်။ငြိမ်းချမ်းပြီးအားလုံးပါဝင်တဲ့အနာဂတ်ဒီမိုကရေစီစနစ်လိုလားချက်နဲ့အတူမြန်မာပြည်သူတွေနဲ့တလုံးတစီတဲ့ဆက်လက်ရည်တည်ကြောင်းကိုနိုင်ငံကထုတ်ပြန်ကြေညာချက်မှာပြောပါတယ်။ပြည်သူတွေပေါ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လူခွင့်ရေးချိုးဖောက်အကြမ်းဖက်မှုတွေကိုပေါ်ပြရှုတ်ချထားပြီးအကြမ်းဖက်တာတွေရက်စဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 နဲ့အာဆီယံဘုံသဘောတူညီချက် 900 အကောင့်ထဲဖော်ဖို့တိုက်တွန်းလိုက်ပါတယ်။အရာသိပြီးသုံးတစ်တာအတွင်းမှာမြန်မာပြည်သူ18သန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေပြီး 1.6 သန်းကအိုးအိမ်စွတ်ခွာထွက်ပြေးနေကြရတာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီကိုအပြေအဝမြန်မြန်ဆန်းဆန်းလုံးကျုံစိတ်ချစွာနဲ့အနောက်ရှက်မရှိပြည်သူတွေရရှိအောင်ဆောင်ရွက်ဖို့လဲစစ်ကောင်စီကိုကိုယ်နိုင်ငံကထပ်မံတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာလူမျိုးတွေပါဝင်စစ်ရှောင်ပြည်သူတွေမိမိသဘောလျောက်လုံးကျုံစိတ်ချဂုံသိက္ခာရှိရှိရရှိတည်တတ်တဲ့အိမ်ပြန်ခီးဖြစ်လာအောင်လို့လဲကိုယ်နိုင်ငံကြေညာချက်ကတိုက်တွန်းလိုက်ပါတယ်။ဩစတြေးလျနိုင်ငံကကမကထပြုတဲ့သင်တန်းတွေမှာမြန်မာစစ်တပ်အရာရှိတွေပါဝင်ခဲ့တာနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းမှုဩစတြေးလျပါလီမန်ကိုလူခွေရဲစောင့်ကြည့်လေ့လာရေးအဖွဲ့ကြီး HRW ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာလူခွေရဲချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ဂူလာသမဂ္ဂအမေရိကန်နဲ့ EU အပါအဝင်လူခွေရဲအဖွဲ့အစည်းတွေကအစိုးရခစားအမျိုးမျိုးကိုထုတ်ပြန်ထားခဲ့ပေမဲ့မြန်မာစစ်အရာရှိတွေတင်တန်းလာတက်တဲ့အခါလူခွေရဲချိုးဖောက်မှုနောက်ကျောင်းရှင်းရှင်းစစ်ဆေးတာကိုဩစတြေးလျကမလုပ်ခဲ့ဘူးလို့ HRW ကပြောပါတယ်။2018အောက်တိုဘာလကဩစတြေးလျလွှတ်တော်ချားတာပွဲတစ်ခုမှာအဲဒီလိုနောက်ကျောင်းလိုက်တဲ့လှုပ်ထုံလုံနီးမရှိသေးပါဘူးလို့အဲဒီတော့ကဩစတြေးလျကာကွယ်ရေးဝန်ကြီး Greg Moriarty ကပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဘန်ဒန်ငွေချင်းနဲ့လူအင်အားကိုအသုံးပြုတဲ့သင်တန်းတွေမှာလူခွင့်ရချိုးပေါက်သူတွေမတက်ရောက်တိုင်းအောင်ပိတ်ပင်တဲ့ဥပဒေအပြင်တက်ရောက်မဲ့သင်တန်းသားတွေရဲ့နောက်ကျောင်းကိုစစ်စစ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်လို့ HRW ကဆိုပါတယ်။အာဏာသိမ်းပြီးတဲ့အထိမြန်မာစစ်အရာရှိတွေဟာအာဆီယံနဲ့နိုင်ငံခြားသင်တန်းတချို့ပါတက်ရောက်ခဲ့ကြတာတွေ့ရပါတယ်။ပြည်ထောင်စုကတတိယမြောက် Charles Fiji ကင်ဆာရောဂါတစ်မျိုးဖြစ်ပွားနေကြောင်းစစ်စစ်တိတိရှိရပြီးကုသမှုစတင်ခံယူနေပြီလို့ Buckingham နန်းတော်က February 5ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကင်ဆာက Charles Fiji တလောကပဲစစ်စစ်ခဲ့တဲ့စီးကျိတ်ကိစ္စစေကုသမှုခံခဲ့တာနဲ့မဆိုင်ဘူးလို့လည်းပြောထားပါတယ်။ဘီကြီးမှာတွေ့ရတာ Buckingham လည်းဆိုတော့ကတော့မပြောပါဘူး။အရင်က Charles Fiji ကိုစီးကျိတ်ရောင်းနေလို့စေကုသရာမှာစစ်စစ်ကြည့်ရမယ်အခြေအနေတွေ့လို့စစ်စစ်ကြည့်ရကနေအခုကင်ဆာရောဂါကိုတွေ့ရှိခဲ့တာဖြစ်ပါတယ်လို့ဘာမင်ဂမ်နန်ဒိုကပြောကြားထားတာပါပုံမှန်စိတ်ကူးသားမှုယူသွားမှာဖြစ်ပြီးစိတ်ကူးသားမှုခံယူနေတဲ့အတောထဲမှာတော့လူလူနဲ့တွေ့ဆုံတာတွေရန်နာထားဖို့ဆရာဝန်တွေကညွှန်ကြားထားပါတယ်နိုင်ငံတော်အရေးခင်တွေစာရွက်စာတမ်းဆိုင်ရာလုပ်ငန်းတာဝန်တွေကိုတော့ထုံစံတိုက်ဆက်လက်လှုပ်ဆောင်သွားမယ်လို့နန်ဒိုကသတင်းထုတ်ပြန်ပါတယ်တက်တော့85နှစ်ရှိပြီဖြစ်တဲ့ဘီအန်ဂျီကစိတ်အားဖြင့်တော့တက်တက်ကြွကြွရှိနေပြီးစိတ်ကူးသားမှုခံယူဘရင်တာဝန်တွေကိုအများဆုံးပြန်လည်ထမ်းရွက်နိုင်ဖို့ဆန္ဒရှိတယ်လို့နန်တော်ရဲ့ကြေညာချက်မှာပါရှိပါတယ
်။အင်္ဂ နေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်တန်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့ဝါရှင်တန်ကနေဆက်ပြီးတော့ထုတ်လင်းနေပါတယ်ခုတော့သတင်းဆောင်မတွေဆက်တိုက်ကြည့်ရအောင်ပါအရှတားရဲ့အပေါ်ပုံစံမျိုးစုံနဲ့အကြံဖက်တိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်ကိုလူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတနင်္လာနေ့မှာအပြင်းထန်ကန့်ကွက်လိုက်ပြီးမြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်ဖို့အထူးတန်တမန်တွေခန့်အပ်ရေးကိစ္စကိုလည်းတိုက်တွန်းလိုက်ပါတယ်မနေ့ကလုံခြုံရေးကောင်စီမှမြန်မာအရေးတစ်ကပိတ်ဆွေးနွေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့မှတ်ရင်ချင်းနိုင်ကတင်ပြထားပါတယ
်။နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတစ်ကပိတ်ဆွေးနွေးပွဲကိုတနင်္လာနေ့ဒေသစံတော်ချိန်မနေ့10နာရီကပြုလုပ်ခဲ့တာပါ။ဒီဆွေးနွေးပွဲကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဗြိတိန်နိုင်ငံနဲ့လက်ရှိလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဂါယာနာနိုင်ငံကနေကမ္ဘာကထပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အစည်းအဝေးမှာအလှည့်ကျအာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံရဲ့အထူးတန်တမန်အလွန်ကီယိုကတီကွန်ကမြမအရေးဖြည့်ရှင်းဆောင်ရွက်မဲ့အာဆီယံရဲ့အစီအစဉ်တွေကိုတင်ပြဖို့ရှိနေပြီးကုလသမဂ္ဂရဲ့ဂျိုးပန်းအားထုတ်မှုတွေနဲ့ပတ်သက်လို့တော့ကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်ခရာရီကအစီရင်ခံမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဝတ်ကတကပိတ်စီဝေးမတိုင်ခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ
်။ I'm making the following statement on behalf of Ecuador, France, Japan.
ဒါပြင်မြန်မာစစ်တပ်ကနေအရက်သားပြည်သူတွေပြစ်မှတ်ထားပြီးပုံကျဲတိုက်ခိုက်နေတာကိုအပြင်းထန်ကန့်ကွက်ထားတဲ့ဗြိတိန်အပါဝင် Ecuador, ပြင်သစ်ဂျပန် Malta, တောင်ကိုရီးယား Slovenia, Switzerland, American စတဲ့နိုင်ငံပေါင်း6နိုင်ငံပူးပေါင်းထုတ်ပြန်တဲ့ကြေညာချက်ကိုလည်းတန်အမတ်ကြီး Woodward ကအခုလိုပြောကြားခဲ့ပါတယ်
The 1st of February marked 3 years since the Myanmar
military. မြန်မာစစ်တပ်ကနေရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တာအခု February လတရက်နေ့ဆိုရင်3နှစ်ပြည့်ခဲ့ပေမဲ့မြန်မာနိုင်ငံရဲ့အခြေအနေဆိုတာနေသေးပါစစ်တပ်ကနေအရသာတွေကိုခွဲခြားမှုမရှိဘဲလေကြောင်းကနေဆက်ပြီးတော့ဘုံကျဲအကြမ်းဖက်တိုက်ခိုက်နေတဲ့လို့ရကိုကျမတို့အပြင်းထန်ရှုတ်ချပါတယ်
ဒါပြင်လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်2669မှာပါတဲ့အချက်တွေကိုလိုက်နာဖို့လုံခြုံရေးကောင်စီဖွဲ့ဝင်6နိုင်ငံရဲ့ကြေညာချက်မှာစစ်ကောင်စီကိုတိုက်တွန်းထားကြောင်းလဲတန်မတ်ကြီး Woodward ကပြောပါတယ
် As set out in UN Security Council
resolution ပုံစံမျိုးစုံနဲ့ကျူးလွန်နေတဲ့အကြမ်းဖက်မှုအားလုံးကိုချက်ချင်းရပ်ဖို့တင်းမာမှုတွေကိုလျှော့ချပြီးထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်ဖို့ဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2669မှာပါတဲ့တောင်းဆိုချက်တွေကိုလိုက်နာဖို့စစ်ကောင်စီကိုထပ်ပြီးတော့တိုက်တွန်းပါတယ်။နောက်ပြီးသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးထားတဲ့အကျဉ်းသားအားလုံးကိုချွင်းချက်မရှိအ мян ဆုံးလွှတ်ပေးဖို့လဲစစ်ကောင်စီကိုတိုက်တွန်းပါတယ်။
မြန်မာအကြက်တဲဖြည့်ရှင်းရမှာအာဆီယံရဲ့ဥဆောင်မှုအခမ်းကဏ္ဍကိုလုံခြုံရေးကောင်စီကထောက်ခံထားတဲ့အချက်ကိုအဲ့ဒီကြေညာချက်မှာထလောင်းထောက်ခံထားပြီးတော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်မယ်လို့ကတိပေးထားတဲ့စစ်ကောင်စီအနေနဲ့ကတိအတိုင်းလုပ်ဖို့ထပ်မံတိုက်တွန်းထားပါတယ်အာဆီယံရဲ့ကုလသမဂ္ဂကြားအနီးကညှိနှိုင်းဆောင်ရွက်ရေးမှူးတဦးနဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခန့်အပ်ဖို့ကိစ္စကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကတိုက်တွန်းထားကြောင်းတန်မတ်ကြီး Woodward ကအခုလိုပြောပါတယ
် We look forward to the timely appointment of
အာဆီယံရဲ့ကုလသမဂ္ဂကြားနီးကပ်စွာအချိန်နဲ့တပြေးညီညီနှိုင်းဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတဦးနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ရဲ့အထူးတန်တမန်တဦးကိုခန့်အပ်ဖို့ကျမတို့မျှော်လင့်ထားပါတယ်
မနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီကမြန်မာအရေးတကပိတ်ဆွေးနွေးပွဲဟာကောင်စီအဖွဲ့ဝင်နိုင်ငံတွေအတွက်ပဲဖြစ်ပါတယ်။ဒါပေမဲ့အစည်းအဝေးမတိုင်ခင်သတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမန်ကြီးဦးကျော်မိုးထွန်းကတော့လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်မှာအခုလိုဝေဖန်ထောက်ပြခဲ့ပါတယ
်။ The UN Security Council so far cannot do anything
မြန်မာရေးဆုံးဖြတ်ချက်ကိုစစ်ကောင်စီလိုက်နာအကောင့်ထဲပေါ်ဖို့အခုချိန်ထိလုံခြုံရေးကောင်စီကဖိအားပေးနိုင်တာမရှိသေးပါဘူးဒါကြောင့်ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နာဖို့ဆိုရင်အရေးယူမှုတွေပါတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လုံခြုံရေးကောင်စီအနေနဲ့လိုအပ်ပါတယ
်မြန်မာနိုင်ငံမှာဆက်အနာသိမ့်မှုကိုစန့်ကျင်တော်လှန်နေတဲ့အင်အားစုတွေဘက်ကနယ်မြေတွေသိမ့်ပိုက်လာနေတဲ့အခြေအနေဟာတာလွန်နေပြီးစစ်ကောင်စီဘက်ကကြာရှုံးနေကြောင်းလည်းတာမန်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်လက်ရှိတော်လန်ရေးဟာပြည်သူတွေအပေါ်မှာအခြေခံတာဖြစ်ပေမဲ့လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းထောက်ခံမှုလိုအပ်နေကြောင်းအခုလိုတိုက်တွန်းသွားပါတယ်
။ Therefore I appeal again the member states of
ဒါကြောင့်ကျွန်တော်ဒီနေရာမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုထပ်ပြီးမြစ်တာရက်ခံလိုပါတယ်မြန်မာပြည်သူတွေရဲ့အသက်တွေကိုအချိန်မီကယ်ဆယ်ဖို့မဖြစ်မနေလိုက်နိုင်ရမယ်ဆိုတော့နောက်ဆက်တွဲမြမအရေးဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ချဖို့ကျွန်တော်တောင်းဆိုပါတယ်
လုံခြုံရေးကောင်စီရဲ့မြန်မာအရေးတကပိတ်အစည်းအဝေးမတိုင်ခင်အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံရဲ့မြန်မာအရေးပူးတွဲကြေညာချက်ထွက်လာတာကိုကြည့်ရင်တကပိတ်အစည်းအဝေးကနေလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထွက်ပေါ်လာနိုင်ကြီးနည်းနေကြောင်းကုလသမဂ္ဂနဲ့နှိစက်သူတွေက VOA ကိုပြောပါတယ်တစ်ဖက်မှာတော့ကုလသမဂ္ဂမှာပါလက်စတိုင်းနဲ့အစ္စရေးအပါအဝင်အခြားနိုင်ငံတကာပဋိပက္ခတွေရေလွှမ်းမှုနေချိန်အခုလိုမြန်မာကိစ္စကိုလုံခြုံရေးကောင်စီမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့စစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားတာနဲ့အတော်များများကိုပူးပေါင်းတပ်ဖွဲ့တွေကစုမုံနေရာယူထားတာတွေလည်းရှိလာပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ပြင်းပြင်းနဲ့ကွန်ကရစ်မြို့နယ်ထဲမှာတော့ဖေဖော်ဝါရီလ5ရက်နေ့ထိတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကခံစစ်သဘောနဲ့တပ်တွေစုစည်းပြီးခလာယ69ထဲကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။အဲ့ဒီနေရာကိုပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်
။ဖေဖော်ဝါရီလ5ရက်နေ့ထိပေါ့နော်။ကွန်ကရစ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပေါ့။အာဒီနေ့ဒီစကားကဒါကြောတိုင်အားတွေကိုကလရ69မှာပြင်းမိလိုက်ရပါတော့အရင်ကသူတို့ဟိုစာတင်ကြောင်းတို့တောင်ပေါ်ကြောင်းတောင်ပေါ်ကြောင်းတို့နှုတ်ဒီနှစ်စ်စုကွင်းတို့အဲ့နေရာတွေမှာတက်ဆွဲလာတဲ့ဒီတက်ကကအင်အားတွေအလုံးစုပေါင်းပြီးတော့သူတို့ခလရ69မှာအင်အားရှိပြီးတော့ခန့်စစ်တင်လာတာပေါ့နော်ဒီနေ့လည်း69တက်ဝဲနားမှာတိုက်ပွဲတွေဆက်ဖြစ်နေကြတာပေါ့အဲ့ဘယ်ရစ်ဖြစ်နေလဲ။နောက်ရွာတဲ့ဟိုလည်းအဲ့လိုအမြောက်နဲ့လည်းနှံ့လူတွေရွာတယ်ညက်ကွက်တွေကိုနှမ်းပစ်တယ်။နောက်ပြီးတော့လှိုင်ဝစီတဲအမြောက်ကုန်းမှာနေကျွန်တော်ခေါ်လာနေဘူးကံကုန်းလို့လည်းခေါ်တယ်။အဲအိကနေလည်းနှမ်းပစ်တယ်။ဒီကျွန်တော်ကုန်းပြည်မျိုးမှာဆိုလို့ရှိရင်အိန္ဒိယအလုံး300လောက်ရှိပြီးလောက်ပြည့်ပြီ
။ကော့ဂရိတ်ဒေသခံတွေလည်းထွက်ပြေးနေရပြီးနေ့စဉ်လည်းလက်နက်ကြီးတွေကြားရောက်ပောက်ကွဲနေတာကြောင့်ရဲရွာတွေနေအိမ်တွေမှာမနေရဲကြဘူးလို့လည်းဆိုပါတယ်။မြဝတီမြို့နယ်တင်ငန်းညီနောင်ရွာသစ်လမ်းမိုင်းကိုတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်တွေကစိုးမိုးထိန်းချုပ်ထားတယ်လို့တပ်မ6ထိန်းချုပ်နယ်မြေအတွင်းမှာလဲစစ်တပ်ရဲ့တပ်စခန်းတွေနေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီလို့လည်းပြောပါဗျ။အဲ
့တော့ကျန်ရေးစစ်ကြီးမှာဆိုလို့ရှိရင်ချောင်းကွာသရာနာမှာလဲကျွန်တော်ကစိုးမိုးတာချောင်းကွာဟိုရေစခန်းနဲ့စခန်းတွေကိုလည်းတင်လာပြီးတော့အဲ့မှာလဲစိုးမိုးနယ်မြေတွေလောက်ထားတယ်နောက်ပြီးတော့နောက်ရှိချမ်းမှာဆိုလို့ရှိရင်ကျွန်တော်လက်ခတ်တောင်ကုန်းပေါ့နော်အဲဒီကျင်းကုန်းလည်းကျွန်တော်တို့အခုစီဆွေးနွေးရတယ်သူတို့နေရင်လည်းလာပြစ်တယ်အဝေးနဲ့လာပြစ်တယ်သူတို့ဘာမှဟိုချီချီရဲရောက်ခင်လာရင်တင်းကြည့်နေတာတော့မရှိ
ကရင်ပြည်နယ်မြောက်ရီမြို့နယ်တင်ငန်းညီနောင်ကချင်းမြန်တန်ရင်ခမရ399မှာဇန်နဝါရီလ29ရက်နေ့ကစစ်ကောင်စီရဲ့စစ်ရဲဟဲ့ရင်တစီပစ်ချခံရပြီးရင်ပေါ်ပါလာတဲ့တပ်မဟာ44တမမှုပုံမှုချုပ်အေးမင်းအောင်ပါဝင်၅ဦးခန့်တည်ဆုံးခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်ကကြေညာပြီးတဲ့နောက်မှာတော့အဲ့ဒီနေရာဘက်မှာစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီအတွက်တင်ငန်းညီနောင်ကရက်ွက်တွေနဲ့ကြားရောက်ပောက်ကွဲပြီးကလေးတချို့တည်ဆုံးတာထိခိုက်ဒဏ်ရာတွေလည်းရှိခဲ့ပါဗျ။အဲ့ဒီဒေသကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုဆိုရင်တင်ငန်းညီနောင်ရွာသစ်ကုန်းအာရှလမ်းသစ်လမ်းမိုင်းကိုပူပေါင်းတပ်တွေဘက်ကထိန်းချုပ်ထားတဲ့အတွက်ကုန်ကားတွေခီးသည်တင်ကားတွေဟာဝေရှမ်းရွာဘက်ကနေရှောင်ကွင်းပြီးသွားလာနေရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ကုန်စီစီးဆင်းမှုတွေလည်းပိတ်ဆို့နေပြီးအသွားလာတွေလည်းခက်ခဲကြမ်းကြာမှုတွေဖြစ်ပေါ်နေပါတယ်။
ကိုရိုနာနိုင်ငံကသတင်းဆောင်မတွေဖက်ဆက်ရအောင်ပါအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကတန့်ရှင်းစွန့်ရင်အရေးတွန်းအားပေးဆောင်ရွက်မှုတွေကြောင့်ဝါရှင်တန်ပြည်နယ်မှာရှိတဲ့မြို့ကလေးဟာလက်စစ်ကဘက်ထရီထုတ်လို့ရမှချက်အချာဖြစ်လာပါတယ်မိုးဆစ်စလစ်ကနေ VOA သတင်းထောက်နာတာရှာမိုဂိုဗာရာသတင်းပေးပို့ထားတာကိုမှတင်ပြထိုက်ပြောပြထားပါတယ
်ဝါရှင်တန်ပြည်နယ်အရှေ့ပိုင်းမှာရှိပြီးလူရေ2000ခွဲလောက်ရှိတဲ့မိုးဆစ်လိတ်မြို့လေးဟာဆိုရင်အမေရိကန်ပြည်တော်စုရဲ့တန့်ရှင်းစွန့်ရင်စီးပွားရေးမှာပါဝင်လာပြီးတရစက်ကားရဲ့အတွက်ဘက်ထရီထုတ်လုပ်ရာအချက်အချာဖြစ်လာပါတယ်။အဓိကကြတဲ့ဘက်ထရီအစိပ်ပိုင်းထုတ်လုပ်ရာ Group 14 Technologies က ညွှန်ကြားရေးမှူးသူဖြစ်တဲ့ Mike Anderson ကအခုလိုပြောပါတယ
်။
နောက်မှတွေ့ရတာကတော့ Moses Lake မြို့ကကျွန်တော်ရဲ့ Silicon Battery နည်းပညာအတွေ့စီးပွားပစ်ထုတ်လုပ်တဲ့ပထမဆုံးအဆောက်အုံနှစ်ခုဖြစ်ပါတယ်။ဒီပစ္စည်းတွေဟာဆိုရင်လျှက်စစ်ကားတွေကနေနောက် Smartphone နဲ့ဝတ်ဆင်လို့ရတဲ့ပစ္စည်းတွေ Battery အခြေခံအသုံးအဆောင်ပစ္စည်းအများအပြားမှာသုံးကြပါတယ်။
စိုက်ပျိုးရေးနဲ့မီယိုဖလားကုန်ထုတ်လုပ်မှုကိုအခြေခံတဲ့ဒေတာစီးပွားရေးကိုနည်းပညာအခြေခံစီးပွားရေးအသွင်ကူးပြောင်းမှုမှာမိုးဆက်လေးကိုအသစ်ရောက်လာကြသူတွေကအကူအညီဖြစ်စေတယ်လို့ဒေတာကန်ရိုဆန်ဒိုအယ်ဘာရာဒိုကပြောပါတယ်
။ We worked in the field.
ကျွန်တော်တို့အခုထိုင်းနေတဲ့စောင့်နေရလေခွင်းထဲမှာအလုပ်လုပ်ခဲ့ကြတာပါ။အခုတော့အချိန်နဲ့ဆက်လက်တိုးတက်နေပြီးအခွင့်အလမ်းတွေကတိတ်ပြီးစိတ်လှုပ်ရှားဖို့ကောင်းလာကြောင်းလဲစီလာလုပ်ငန်းအတွက်ရောနောက်ထပ်စစ်ကားဈေးကွက်ကြီးတစ်ခုလုံးအတွက်ပါကျွန်တော်တို့ဒီမှာလုပ်နေကြတာပ
ါအစိုးရချင်းငွေဒေါ်လာတန်တရာစီရထားတဲ့အမေရိကန်စွန့်ထွင်လုပ်ငန်းနှစ်ခုကလည်း EV battery တွေအတွက်ဒေတာရင်းကုန်စီထောက်ပံ့မှုခွင့်ဆက်ခိုင်ခိုင်မာမာရရှိရေးကိုအပြိုင်ဆိုင်လုပ်နေကြပါတယ်စီလာနာနိုတက်ကနိုလော်ဂျီရဲ့ CEO ဂျီနီဘာဒီရှက်စကီကအခုလိုပြောပါတယ
် Catching up to the
အရှမရှိတဲ့ကမ္ဘာထိပ်တန်းတွေကိုအမေလိုက်ဖို့ကမလွယ်လပါဘူးဒါကြောင့်အရှမသူတို့တိဆောက်မှုပုံစံအတိုင်းဒီမှာမလုပ်ပါဘူးဒီမှာကတော့ဘက်ထရီနည်းပညာနောက်မျိုးဆက်ကိုတိဆောက်ဖို့ဖြစ်ပါလေ
လုံငန်းနှစ်ခုစလုံးဟာဆိုရင်လစ်သီယမ်အိုင်ယွန်ဘက်ထရီတွေမှာခင်းတဲ့အစားဆီလီကွန်အခြေပြုပစ္စည်းတွေနဲ့အစားထိုးတာဖြစ်ပါတယ်ဝါရှင်တန်တက္ကသိုလ်ကတန့်စင်စွန့်ရင် Institute Director Daniel Shawoska အခုလိုပြောပါတယ
် The primary mineral for what's going
Moses Lake ကအဓိကဓာတ်သတ္တုကသဲပါအဲ့ဒါကဆီလီကာပါကမ္ဘာမြေဓာတ်အပေါ်ယံလွှာမှာအများဆုံးပြန့်နှံ့နေတဲ့ဓာတ်သတ္တုဖြစ်ပါတယ် Graphite ခဲနက်ကတော့စွမ်းဆောင်မှုတိတ်မကောင်းသလိုနိုင်ငံအတွက်လည်းကုန်သွယ်ရေးအားနည်းချက်ဖြစ်စေပါတယ်ဘာကြောင့်လဲဆိုတော့ Graphite အများစုကပြည်ပကနေတင်သွင်းရတာကြောင့်ဖြစ်ပါတယ်
Group 14 company ရဲ့နည်းပညာကတော့လျှက်စစ်ကားတွေအသွင်ပြောင်းရေးမှာအဓိကအဟန့်တာတစ်ခုဖြစ်တဲ့အသွင်ရေးကိစ္စအခက်အခဲကိုရှင်းချနိုင်ဖို့ရည်ရွယ်တာဖြစ်ကြောင်းကုမ္ပဏီက Grant Ray ကပြောပါတယ
် We think about charge
အသွင်ဖို့အချိန်ကိုစဉ်းစားတဲ့နေရာမှာ10မိနစ်အတွင်းဆယ်ရာခိုင်နှုန်းကနေ80ရာခိုင်နှုန်းပြီးဖို့ဆိုပြီးပြောနေကြပါတယ်တကယ်လို့အပြောင်းအလဲဖြစ်လာပြီး9မိနစ်ကိုရှော့ချနိုင်ခဲ့မယ်ဆိုရင်ကားကိုဓာတ်ဆီဖြည့်တဲ့အချိန်လောက်နဲ့အတူတူဖြစ်မလာနိုင်ဘူးလား
သမ္မတဘိုင်ဒန်အစိုးရကတော့ရာသီဥတုပြောင်းလဲမှုအရေးကင်တွဲဆောင်ရွက်မှုမှာအခန်းကဏ္ဍတစ်ခုအနေနဲ့လျှက်စစ်ကားတွေကိုတွန်းအားပေးနေပါတယ် Republican သမ္မတလောင်းကိုစလေအများစုကတော့ဒီကိစ္စကိုပိတ်ချပါတယ်သမ္မတဟောင်းဒေါ်နယ်ထရန့်ကအလုံးကိုလျက်စစ်ပြောင်းလိုက်ပြီးခမားတို့လုပ်ငန်းတွေအလုံးကိုရပ်သွားစီးခြင်းနေတာပါလို့သူကပြောခဲ့တာပါကဘာကိုလျက်စစ်ကားတွေအရင်ဆုံးမိတ်ဆက်ခဲ့တဲ့အမေရိကန်အနေနဲ့တီထွင်ဖန်တီးမှုအခွင့်အလမ်းကိုရှောင်လွှဲမနေတင်ဘူးလို့စီလာနာနိုတက်နိုလော်ဂျီစ်ကဘာဒီရှမ်စကီကပြောပါတယ်
The world is going
in bureau ma democrat tamara ba phi phi republican tamara ba phi phi kaba ji ka ro hlet sit ga ri si ko u ti twa ja ma ba
tamara ywe kaw pwe ya di atwin ma ro tan sin swan yin a ye ka a nyin bwa pwe chaung ya phit nai ma de da bi me le moses lake myu ma ro khit she pi ni pinya ne kong thau lo ye ka ni a chu myet de phit twun la pi myu atwe a lou kai de ya chi thwet paw la me lu myo lin ni cha ba de shin
ဂျပန်နိုင်ငံဟာချမ်းသာပေမဲ့လည်းဆင်းဆင်းရဲရဲကြီးပင်းရတဲ့ကလေးများပါတယ်။ဒီအကြောင်းရိုက်ခုထားတဲ့ The One Left Behind မှတ်တမ်းကားကတော့ရုပ်ရှင်ပွဲတော်မှာဆွေးရရှိထားပါတယ်။ခင်မိုးမရှိအိမ်တော်မရှိတဲ့ရင်သွေးကိုတယောက်တည်းပြုစုမွေးမြူရတဲ့ကလေးမိခင်တွေနဲ့ကလေးတွေကဘဝကိုဆင်းဆင်းရဲရဲပင်ပင်ပန်းပန်းနဲ့ရုန်းကန်နေကြရတာကိုရိုက်ပြထားတာပါ။အီဘီသတင်းဆောင်မကိုအခြေခံပြီးအလိမ်မှတင်ပြထားပါတယ်။
ဂျပန်နိုင်ငံမှာအမျိုးသမီးတွေဟာသူတို့ရဲ့သားသမီးတွေကိုပြုစုဆောင်ရှောက်ဖို့နဲ့အိမ်မှုကိစ္စတွေပြင်ပမှန်လုပ်ရတာတွေကြောင့်ဒီအမျိုးသမီးတွေဟာတညကိုအချိန်နဲ့တည်းသာအိမ်ရေဘဝကိုပြင်ပစီရဲစွာဖြတ်သန်းပြီးတော့အလုပ်တွေကြိုးစားလုပ်ကိုင်နေကြတာပါ2023ခုနှစ်ကထွက်ခဲ့တဲ့အစိုးရမှတ်တမ်းရုပ်ရှင် The World's Left Behind လို့အမည်ရတဲ့ဖဲချေခံထားရသူတွေဆိုတဲ့ရုပ်ရှင်ဟာဂျပန်နိုင်ငံကလေယောက်ျားမရှိတဲ့တူဦးရီရက်တီကလေးအမိတွေအကြောင်းရှိုက်ကူးပြသထားတာဖြစ်ပါတယ် အမျိုးသမီးတွေအိမ်လောက်ပြူပြီးရင်အိမ်မှာပဲနေပြီးတော့အိမ်တော့တာဝန်ထမ်းခလေးနဲ့အိမ်လုံးလုံးနေရတဲ့ရေစင်းမှုထုံတန်းကိုရိုက်ကူးပြသထားပြီးတော့ဒီရုပ်ရှင်ပါအမျိုးသမီးတွေနဲ့ကြွဲကျေသူတွေကိုတွေ့ဆုံပြပြထားပါတယ်
I think it's a very apt title because I feel that you know single mothers and their children have really been left behind
ဒီလိုဇလန်းမျိုးကိုဘယ်သူမှမရိုက်ကြပါဘူးဂျပန်မှာကဒီအကြောင်းကလုံးဝမပြောဘဲထားကြတာလေဒီဇလန်းကနာမည်နဲ့အရန်လိုက်ဖက်တယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ခင်မွန်းတဲ့မရှိတဲ့ကလေးအမေတွေနဲ့သူတို့ကလေးတွေဟာလူအဖွဲ့အစည်းအတိုင်းဝန်းမှာဖယ်ကျင်ခံနာရသူတွေလို့ကျွန်တော်ခံစားမိလို့ပါ
မနက်၈နာရီခွဲကနေည9နာရီခွဲထိအလုံလုံကြရပြီးတော့လောက်ခလာစာဝင်ငွေကတစ်လကိုဂျပန်ဝင်ရန်2သိန်းဒေါ်လာနဲ့ဆိုရင်ဒေါ်လာ1500တောင်မပြည့်တဲ့လာစာပဲရတယ်လို့အမျိုးသမီးတူကဒီရုပ်ရှင်ထဲမှာပြောထားပါတယ်ရုပ်ရှင်ထဲကတခြားအမျိုးသမီးတယောက်ဖြစ်တဲ့ထိုဘီကိုနာဂါယာမာကတော့အရာအလုံးကိုကိုယ်ပါတာကိုယ်ပဲလုပ်ကင်ရတယ်လို့ဆိုပါတယ်ဂျပန်နိုင်ငံဟာကမ္ဘာအချမ်းသာဆုံးနိုင်ငံတစ်ခုဖြစ်ပေမဲ့ချမ်းသာတဲ့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပြောမှုအဖွဲ့တိုင်းငယ်တွေထဲမှာတော့ဂျပန်မှာကလေးခုနှစ်ယောက်ဟာတဦးလုံးစစ်စစ်ရဲ့နေထိုင်နေရတဲ့ကလေးတကယ်စီရင်ပွဲတင်မှုနှုန်းအပြည့်ဆုံးနိုင်ငံတစ်ခုဖြစ်ပါတယ်အိမ်တော်မှမရှိတဲ့အိမ်တော်စုထောက်ဝက်လောက်ကစစ်စစ်ရဲ့ရဲ့နေထိုင်နေကြရပါတယ
် The biggest surprise when I started was the number of children in povertyand 1 in 7 which is a great number
တအားအံ့ဩခဲ့ရတာကကလင်းငယ်ခုနှစ်ယောက်မှာတယောက်ကစင်စင်ရဲရဲနေရတာဟာမယုံနိုင်လောက်စရာကိင္ကနံတစ်ခုပါပဲဒီတက်ပိုဆိုတာကဂုံသိခါကိုရှေတန်းတင်ပြီးတင်းခံနေကြတဲ့အမျိုးသမီးတွေပါပဲသူတို့ရဲ့အခြေအနေကိုဘယ်သူမှပေးမသိပဲဘယ်သူမှလည်းအကူအညီမတောင်းဘူးဘယ်သူကမှမသိစေပဲအကူအညီတောင်းဖို့ငင်းဆန်နေခဲ့ကြပါတယ်ကျွန်တော်တို့လူမှုအတိုင်းဝိုင်းမှာပိုလုံနိုင်တာကဘယ်သူကအကူအညီလိုနေတယ်လဲဆိုတာနားလည်ဖို့သိအောင်လုပ်ပြီးကူညီပေးနိုင်ဖို့ပါနောက်ပြီးသူတို့ကိုလည်းအကူအညီဆိုတာလိုရင်တောင်းရတယ်ရှက်စရာမဟုတ်ဘူးဆိုတာနားလည်အောင်ရှင်းပြပြီးအသိပညာပေးရပါမယ်ဒုက္ခတွေကိုတယောက်တည်းခါးစီးခံဖို့မလိုပါဘူးတယောက်တည်းလည်းပြစ်မထားပါဘူးဆိုတာနားလည်အောင်လုပ်ပေးရပါမယ်
ဂျပန်နိုင်ငံရဲ့လူအဖွဲ့အစည်းလုပ်ငန်းကွယ်ပါအမျိုးသားတွေကိုအချိန်ပြည့်အလုပ်တွေမှာပိုခန့်ကျင်ပြီးအမျိုးသမီးတွေကအလုပ်ချိန်အပြည့်လုပ်ပြီးတော့အချိန်ပိုစင်းတာတော့လောက်ခလာစားနေသလိုအကျိုးခံစား권ကလည်းနေပါလိရှိပါတယ်ဂျပန်နိုင်ငံရဲ့ရေကြီးမှုထုံတဲ့အမှုကြီးကြောင်းအမျိုးသမီးတွေဟာသူတို့အခက်အခဲတွေကိုရင်ဆိုင်လက်ခံသလိုအကူအညီတောင်းဖို့ရှက်ယူပြီးတော့သူတို့ရဲ့နောက်ွယ်ကပူဆွေးဆင်းရဲတာတွေကိုလူများရှေ့မှာတိုးဝှက်ထားကြပါတယ်။ဒီထုံတဲ့အမှုကြီးကြောင်းဒီဇလန်းကိုဂျပန်လူမျိုးတွေအကြောင်းပို့ပြီးပြင်စေတာလို့ဘက်ကဘွိုင်းက AP သတင်းဌာနကိုပြောပါတယ်
။ Oh yeah, when I started this film, I didn't know anything about the topic.
ကျွန်တော်ဒီရုပ်ရှင်စာရိုက်တော့ဇလန်းနာမည်ကိုဘယ်လိုပေးရမလဲဆိုတာမသိခဲ့ပါဘူးဂျပန်နိုင်ငံမှာအနှစ်20ကျွန်တော်နေခဲ့ပေမဲ့ဒီမှာဆင်းရဲတဲ့သူတွေရှိတယ်ဆိုတာကျွန်တော်မထင်ခဲ့မိပါဘူးဒါကြောင့်ဒါဟာကွယ်ဝှက်နေတဲ့ဆင်းရဲခြင်းပါပဲဖုံးကွယ်ထားတာပေါ့ဗျာအပေါ်ယံကြည့်ုံနဲ့မသိရပါဘူးတာမန်အသည့်နဲ့လည်းမြင်တတ်နားလည်တတ်မှာမဟုတ်ပါဘူးသိလာပြန်တော့ကျွန်တော်ပြောင်းလဲလာပါတယ်အနည်းဝန်းကျင်ကလူတွေကိုနှုတ်ဆက်စကားစပြောတာမျိုးလုတ်တက်လာခဲ့ပါတယ
် The World's Left Behind ရုပ်ရှင်ဟာ2023ခုနှစ်မှာမီယာကိုချီမာ Charity နိုင်ငံတကာရုပ်ရှင်ပွဲတော်မှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရခဲ့ပြီးတော့ယိုကိုဟာမာနိုင်ငံတကာရုပ်ရှင်ပွဲတော်မှာတရားဝင်စကားတင်ရွေးချယ်ထားခံရတဲ့ရုပ်ရှင်ဖြစ်ပါတယ်ရှင်ကျေးဇူးအလေးပ
ါမတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတုံမီတာ3049လိုင်းလမီတာ190ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီကနေ့မနက်ဆက်ပြီးတော့နားဆင်ရမှာကတော့တွေ့ဆုံမြင်မြန်ခန်းစီးပွားရေးနဲ့တက်တန်ရောင်သတင်းလွှာတော့ပါအရင်ဆုံးတော့တွေ့ဆုံမြင်မြန်ခန်းနဲ့ဆ ਾਇ အောင်ပါကုလသမဂ္ဂစာမျက်နှာမှာစစ်ကောင်စီအတွက်မဟုတ်ပြည်သူတွေရဲ့အတန်းကိုဆက်လက်ကိုးစားပြုပေးနိုင်နေသေးပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကအစိုးရအဖြစ်တိုးမြင့်တက်မှတ်ဖို့လိုအပ်တယ်လို့ကုလမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကပြောပါတယ်မအီတန်းစင်ဆက်သွဲမြင်မြန်ထားပါတယ်ရှင်
မင်္ဂလာပါရှင်မင်္ဂလာပါတမကြီးဦးကျော်မိုးထွန်းရှင်အခုလို view ကိုအချိန်ပေးပြီးတော့ဖြည့်ချပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါရှင်အခု February 1ရက်နေ့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာက3နှစ်ပြည့်သွားပြီဖြစ်ပါတယ်ဒီလိုမျိုးအာဏာသိမ်းကို3နှစ်ကြာလာတဲ့အချိန်မှာကုလသမဂ္ဂမျက်နှာစာမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့တိုးတက်အောင်မြင်ခဲ့ရပြီးနောက်ပြီးတော့မလုံနိုင်ခဲ့တဲ့အချက်တွေမလုံနိုင်သေးတဲ့အချက်လက်တွေအကြောင်းကိုထောက်ပြပြီးလို့ရှင်းပြပေးပါရှင်
ဟုတ်ကျွန်တော်ဒီကျွန်တော်ဒီဘက်အပိုင်းနေနေပေါ့နော်ခုဒီနယူးယောက်ဘက်အပိုင်းနေနေအဲကျွန်တော် focus လုပ်ပြီးတော့ပြောရတယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့ဒီအာဆက်တက်ကအာနာသိမ့်ပြီးကျွန်တော်အနေနဲ့ဒီ CDM လုတ်တဲ့ဥစ္စာခုကို expose လုတ်တဲ့ဥစ္စာ February 26ရက်နေ့နောက်ပိုင်းနေရစပြီးတော့ပေါ့နော်ကျွန်တော်တို့ဟို NUG နေနဲ့လည်းတောက်လျှောက်ပေါ့เนาะကျွန်တော်တို့ဟိုပြောနေတာလည်းရှိတယ်ကျွန်တော်ဒီဘက်မှာလည်းပြောနေတာရှိတယ်ပေါ့เนาะဒီကုလသမဂ္ဂမျက်နှာစာမှာဒီစစ်တပ်အနေနဲ့လုံးဝပေါ့เนาะကိုစားပြုခွင့်မရဖို့အတွက်ကိုဒါအဓိကဆောင်ရွက်တဲ့ဥစ္စာလည်းကျွန်တော်ရည်ပန်းချက်တစ်ခုထဲမှာအဓိကပါတယ်တော့တစ်ချိန်တည်းမှာပဲပေါ့เนาะကျွန်တော်တို့ဟိုပြည်သူတွေရဲ့အတန်ကိုဟိုတက်နိုင်တဲ့နိုင်ငံတကာအတိုင်းအဝန်ကြားအောင်ဆိုတဲ့ဥစ္စာလည်းအဲကျွန်တော်တို့အဓိကရည်ရွယ်ချက်အဓိကလှုပ်ဆောင်ချက်ထဲမှာပါတယ်ပေါ့နော်။ဒါကြောင့်အဲ့ဒီအချက်နဲ့ချက်အနေနဲ့ပြန်ကြည့်ရင်ပေါ့နော်။အခုထိတော့ဒီကုလသမဂ္ဂမျက်နှာစာမှာတော့စစ်တပ်အနေနဲ့ဘယ်လိုမှကိုစားပြုခွင့်မရဘူးဆိုတဲ့ဥစ္စာတော့ဒါအားလုံးသိတဲ့အတိုင်းပေါ့နော်။ကျွန်တော်ဟိုထပ်ရှင်းပြစရာမလိုအောင်ရှင်းပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်တို့ဟိုပြည်သူအတန်ပြည်သူတွေရဲ့အတန်ပေါ့နော်။ပြည်သူတွေရဲ့ဆန္ဒကိုနိုင်ငံတကာအတိုင်းအဝန်ကကြောက်အောင်ဆိုတဲ့ဥစ္စာပေါ့နော်တတ်နိုင်သမျှတော့ပေါ့နော်ရတဲ့အခြေအနေတွေရတဲ့အခွင့်အရေးတွေကိုအသုံးပြုပြီးတော့ကျွန်တော်တို့နိုင်ငံတကာကိုအသိပေးနေတဲ့ဥစ္စာလည်းအတိုင်းအတာတစ်ခုထိတော့သူတို့တွေကြားတယ်လို့တော့ကျွန်တော်သုံးသပ်တယ်ဒါပေမဲ့ကြားပြီးတော့ပေါ့နော်ဘယ်အတိုင်းအတာထိသူတို့ကျွန်တော်တို့ကြားတဲ့ကျွန်တော်တို့ပြောတဲ့အချက်လက်တွေပေါ့အခြေပြုပြီးတော့ဘယ်လောက်ထိထိရောက်တဲ့အရေးယူမှုဆောင်ရွက်လဲဆိုတဲ့ဥစ္စာတော့ဒါ stay မင်းငုံထုတ်စရာတော့ရှိနေပါတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီ NUG ဘောနိုင်ငံတကာကအတိအမှတ်ပြုနိုင်အောင်ဆောင်ရွက်တဲ့ဥစ္စာလေပေါ့နော်ဒါကတော့အလုံးပေါ့နော်ဟိုအောင်းလို့အမြဖြစ်တဲ့အဓိကအချက်တစ်ခုတည်းပါလေအခုထိပါနေတဲ့ဥစ္စာပေါ့နော်တချို့နိုင်ငံတွေကြတော့လေအဲ NUG နဲ့ထိတွေ့တယ် NUG နဲ့ပြောဆိုတယ်အဲဒါပေမဲ့ခုနကပြောသလိုဒီအတိအမှတ်ပြုဖို့အခက်အခဲရောက်ရင်တော့သူတို့တွေရဲ့ပြည်ရင်းဥပဒေတွေကိုကိုးကားပြီးတော့ပေါ့နော်သူတို့တွေမလုံနိုင်သေးတဲ့ဥစ္စာလေးတွေကိုသူတို့ရှင်းပြတဲ့ဥစ္စာရှိတယ်ပေါ့နော်တချို့နိုင်ငံတွေလည်းဒါတွေကိုသိရှင်းမရှင်းပြခြင်းမပြုတော့ဘဲနဲ့အဲသူတို့ထိတွေ့မှုပေါ့နော်လက်တွေ့ကြတဲ့ထိတွေ့မှုတွေလက်တွေ့ကြတဲ့ဆက်ဆံမှုတွေနဲ့သူတို့လုံနေတဲ့နိုင်ငံတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကြောင့်ဒီအနေထားနဲ့ပတ်သက်ရင်တော့ကျွန်တော်တို့ 100% ဟိုပေါ့နော်ကိုကျဉ်းနှံ့မှုမရှိတော့လည်းပဲဒါပေမဲ့အဲ့ထိတွေ့မှုတွေအဲကျွန်တော်တို့ပြည်သူတွေရဲ့လိုလားချက်တွေကိုပြောကြားနိုင်တဲ့ channel တွေရှိနေတဲ့အတွက်ကြောင့်ပေါ့နော်ဒါလည်းအတိုင်းအတာတစ်ခုထိတော့ကျွန်တော်လှုပ်ဆောင်နိုင်သေးတယ်ဆိုတဲ့ဥစ္စာတော့အကြမ်းပြင်းတော့ပြောလို့ရပါတယ
်ဟုတ်ကဲ့တာဝန်ကြီးဦးကျော်မိုးထွန်းကဒီကုလသမဂ္ဂမှာစစ်ကောင်စီအစိုးရကိုကိုးစားမပြုဘူးဆိုပြီးတော့ကြေညာထားတယ်နောက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ရောဒီတာဝန်ကြီးအနေနဲ့ကုလသမဂ္ဂမှာတင်သွင်းမဲ့အစိုးပြုမဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်ထားတာတွေရှိပါလားနောက်ပြီးတော့ဒီရှေ့ဆက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြောပြပေးပါရှင
်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒါပြည်သူကိုကိုးစားပြုတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ပြည်သူကိုအစိုးရပြုတဲ့အစိုးရကိုဟိုကျွန်တော်တို့အနေနဲ့ပေါ့နော်ဒီ NUG ပြည်သူတွေကိုကိုးစားပြုတဲ့ NUG အစိုးရကိုနိုင်ငံတကာကအတိအမှတ်ပြုလာအောင်တော့ကျွန်တော်တို့အမြဲတမ်းပေါ့နော်စ조사ဆောင်ရွက်နေတဲ့ဥစ္စာထိတွေ့ပြောကြားတဲ့အခါတွေမှာပေါ့နော် NUG ရဲ့လှုပ်ဆောင်ချက်တွေပြည်သူတွေရဲ့လှုပ်ဆောင်ချက်တွေတိုင်းသာ အဖွဲ့အစည်းတွေလှုပ်ဆောင်ချက်တွေကိုတော့ဗောနော်ကျွန်တော်ဒီဘက်မျက်နှာစာမှာတော့ရရင်ရတယ်လို့ကျွန်တော်တို့ပြောကြတဲ့ဥစ္စာရှိပါတယ်ဒါကြောင့်ခုနအရှိမပြောခဲ့တယ်လို့ဗောနော်တချို့ဥစ္စာတွေလည်းသူတို့အဲကျွန်တော်တို့ပြောဆိုနေတဲ့နိုင်ငံတွေရဲ့အဲသူတို့ရဲ့ပြည်တွင်းဥပဒေတွေသူတို့ရဲ့စီးမင်းတွေသူတို့ရဲ့မူဝါဒတွေရပါတော့တချို့ဥစ္စာတွေမှာဟိုလှုပ်ဆောင်တင်တယ်လို့ဟိုဟိုယူဆတော့လဲပေါ့နော်လှုပ်ဆောင်လို့မရသေးတဲ့အခက်အခဲလေးတွေရှိနေတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မို့လို့ဟိုဟိုဆောက်ဟိုဒီဒီပြည်သူအစိုးရမျိုးသားညီညွတ်ရေးအစိုးရပေါ့နိုင်ငံတကာကတိမှတ်ပြုတဲ့အခက်အခဲမှာအပြည့်ပြောအတိုင်းအတာတစ်ခုဒီကန့်သက်ချက်တွေရှိနေသေးတယ်ဆိုတော့ရှိနေသေးတဲ့အချိန်မှာပဲပေါ့နော်ကျွန်တော်တို့အနေနဲ့ဒီဒီနိုင်ငံတကာကနေပြီးတော့ဒီအမျိုးသားညီညွတ်ရေးအစိုးရကိုပို့ပို့ပြီးတော့ထိတွေ့လာအောင်ပို့ပို့ပြီးတော့ပေါ့နော်ဆက်ဆံမှုတွေပို့တိုးတိုးလာအောင်တော့ပေါ့နော်ကျွန်တော်တို့အများအားတော့ဟိုပြောဆိုတဲ့အခါတွေမှာအာကျွန်တော်တို့ဟိုဆွေးနွေးတဲ့အခါတွေမှာတော့ဒါကိုအလေးထားပြီးတော့ကျွန်တော်တို့ပြောဆိုတဲ့အဥ္စာမျိုးတော့ရှိပါတယ်ဒါကြောင့်ခုနပြောလို့ကျွန်တော်တို့အနေနဲ့အားလုံးကိုကျွန်တော်တိုက်တွန်းတဲ့ဥစ္စာ all relevant stakeholders စေနဲ့ထိတွေ့ပါဆိုတဲ့ဥစ္စာကိုပြောတယ်ပေါ့နော်ဒါကတော့ကျွန်တော်တို့ NUG နဲ့ထိတွေ့ဖို့ပြောတဲ့အချိန်မှာပဲကျွန်တော်တို့တိုင်းသာဒေါ်လာအဖွဲ့အစည်းတွေအဲနောက်ပြီးတော့ကျွန်တော်တို့မှာလဲပေါ့နော်ဒါအဲပြည်သူတွေကနေပြီးတော့အားလုံးဝါကုန်းဆောင်ရွက်နေတဲ့ဒီဒေါ်လာရေးဖြစ်တဲ့အတွက်ကြောင့်ပေါ့နော်အာဒီသက်ဆိုင်သူတွေရဲ့အတန်အားလုံးကအရေးကြီးပါတယ်ဒါကြောင့်မို့လို့ပေါ့နော် CSO တို့ NGO တို့နောက်ပြီးတော့သူအခွင့်အရေးအသီးသီးကလူတွေကိုနဲ့လေပေါ့နော်ထိတွေ့ပြောကြားခြင်းဟာဘာပြောကျွန်တော်တို့ရဲ့အခြေအနေမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့အခြေအနေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်တဲ့အတွက်ကြောင့်ပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ဒီဘက်မှာတွေ့ဆုံမှုတွေမှာတော့အဲ့လိုမျိုးတိုက်တွန်းပြောကြားတဲ့ဥစ္စာရှိပါတယ
်ဟုတ်ကဲ့ပါရှင်အခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းတာ၃နှစ်ကြာလာတဲ့အချိန်မှာအပြောင်းလဲလေအများကြီးရှိပါတယ်အဲ့မှာဒီပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတစ်တုံညာနှစ်ကုန်စစ်စင်ရေးအပါအဝင်တိုင်းနာဒေါ်လာရေးအဖွဲ့တွေကလည်းတိုက်ခိုက်မှုတွေရှိရဲနောက်ပြီးတော့စစ်ကောင်စီတဲစခန်းတွေကိုပြန်ပြီးတော့သိမ်းပိုက်တာတွေလည်းရှိပါတယ်ဒီလိုအခြေအနေမျိုးကိုကြည့်လို့ရှိရင်စစ်ကောင်စီကဒီမြန်မာနိုင်ငံကိုထိန်းချုပ်နိုင်တဲ့အနေထားကဘလိုမျိုးရှိရလို့မြင်ပါလေနောက်ပြီးတော့ဒီရှေ့ဆက်မှာတော်လိုင်းအလန်းနီးပြီလားပေါ့ဒီအောင်မြင်မှုကိုတော်လိုင်းအောင်မြင်မှုအလန်းနီးပြီလားဆိုတာကိုသုံးသပ်ပြပါရှင
်ကျွန်တော်တို့တွေအများနဲ့ကြောတဲ့ဥစ္စာရှိပါတော့เนาะကျွန်တော်တို့ပြည်သူတွေကဒီ2017 February မှာဒီကျွန်တော်တို့တော်လိုင်းကိုစဆောင်ရွက်တဲ့အခါမှာပေါ့เนาะငင်းစွာကျွန်တော်တို့ရဲ့ဟိုပေါ့နော်ဒီမိုကရေစီပြန်လည်ရရှိဖို့ကျွန်တော်တို့ပြည်သူအာဏာပြည်သူထံပြန်လည်ရရှိဖို့ဆိုတဲ့ဥစ္စာကျွန်တော်တို့ငင်းငင်းကြမ်းကြမ်းအဲကျွန်တော်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ဒါပေမဲ့ငင်းငင်းကြမ်းကြမ်းတောင်းဆိုရဲ့ဥစ္စာတွေကိုစစ်တပ်ကနေပြီးတော့ပေါ့နော်ဒီအပြစ်မဲ့သူတွေကိုခေါင်းကိုတက်တဲ့ချိန်ကြီးပြစ်ခတ်တာဒီမတရားအကြမ်းဖက်တင်နှင်းတဲ့ဥစ္စာတွေဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ပေါ့နော်မတက်တာလို့ကျွန်တော်ပြည်သူတွေအနေနဲ့ကိုကာကွယ်ဖို့ကိုယ့်ရဲ့အတိုင်းအဝန်းကိုကာကွယ်ဖို့အတွက်ကိုပေါ့နော်အော်ကျွန်တော်တို့ဒီဒေါ်လာရေးကိုကျွန်တော်တို့ဘောနောဆင်နွှဲခဲ့ရတဲ့ဥစ္စာရှိတယ်ဆင်နွှဲနေရတဲ့ဥစ္စာရှိတယ်ဘောနောအော်ဒါကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့တုံညစခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ဘောနောဒီ၃နှစ်တာခီးအတွင်းမှာပြည်သူတွေရဲ့ဒီအောင်မြင်မှုကဘောနောမြန်မာထင်ထင်မြင်တွေ့ရတယ်လို့တော့ကျွန်တော်တို့အဖြစ်ပြောလို့ရပါတယ်နောက်ပြီးတော့အထူးသဖြင့်ဘောနောကျွန်တော်တို့ပြည်သူတွေနဲ့ဘောနောပြည်သူတွေကြားလို့ကျွန်တော်တို့ပြောရင်ဟိုကျွန်တော်တို့ဒီတိုင်းသားအဖွဲ့အစည်းတွေနဲ့အဲကျွန်တော်တို့ NUG အဲကျွန်တော်တို့ PDF အားလုံးဘောနောကြားမှာပူးပေါင်းဆောင်ရွက်မှုတွေကပို့ပြီးတော့ဟိုအခြေပိုခိုင်လာတယ်ပို့ပြီးတော့ပိုအချိန်ပိုမြင့်လာတယ်ဘောနောဒါကြောင့်အခုလိုမျိုးဟိုဒီ၃နှစ်တာကာလအတွင်းမှာကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဟို PDF တွေကျွန်တော်တို့ NUG တွေအဲအထူးသဖြင့်ကျွန်တော်တို့ EAO တွေရဲ့ဒီနေမြေထိန်းချုပ်နိုင်မှုပါပေါ့နော်ပို့ပြီးတော့ထင်ရှားလာတယ်ပို့ပြီးတော့မြင်တွေ့လာတယ်ဆိုတဲ့ဥစ္စာတွေကအရန်ထင်ရှားပါတယ်ဒါကြောင့်ဒီတချို့ပေါ့နော်လေးလာသူတွေအနေနဲ့ပြောတဲ့ဥစ္စာကစစ်တပ်ကသူတို့ထိန်းချုပ်နိုင်တဲ့နေရာဆိုလို့20ရာခိုင်နှုန်းကျော်ပေါ့နော်အဲ30ရာခိုင်နှုန်းအောက်မှာပဲရှိတော့တယ်ဆိုတဲ့ဥစ္စာကိုဒါမှနှစ်ကတည်းကပြောလာတဲ့ဥစ္စာပေါ့နော်အထူးသဖြင့်အခု1027ပေါ့နော်ကျွန်တော်တို့လွယ်လွယ်ခေါ် 1027 operation နောက်ပိုင်းမှာဆိုရင်တော့ပိုတော့ဆိုးလာတဲ့အနေထားရှိတယ်လို့တော့ကျွန်တော်မြင်ပါတယ်ပိုဆိုးလာတယ်လို့ကျွန်တော်တို့ပြောတဲ့ဥစ္စာစစ်တပ်အနေနဲ့သ ူငယ်မြေထိန်းချုပ်နိုင်မှုပြောတာပါဒါမဲ့ကျွန်တော်တို့ပြည်သူတွေအတွက်ငယ်မြေထိန်းချုပ်နိုင်မှုကတော့ပို့ပို့ပြီးတော့တိုးလာတယ်ကောင်းတဲ့အလားလာတယ်ပို့ဖြစ်လာတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်ဒါကြောင့်စစ်တပ်ရဲ့ဟိုပေါ့နော်ထိန်းချုပ်နိုင်မှုငယ်မြေစစ်တပ်လို့လွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်မှုငယ်မြေကတော့တဖြည်းဖြည်းနဲ့ကျင်းကျင်းလာတယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်တို့ဟိုပြောလို့ရပါတယ်ဆိုတော့အရန်ဟိုပေါ့နော်ဒီစစ်တပ်အနေနဲ့တတော်လေးကိုသူတို့နည်းမြေအရန်ကို squeeze ဖြစ်လာတယ်ရော့နေလာတယ်ဆိုတဲ့ဥစ္စာကတော့အရန်ထင်ရှားပါတယ်အထူးသဖြင့်ကျွန်တော်ခုနပြောလို့ပေါ့နော် 1027 operation နောက်ပိုင်းဆိုရင်သူတို့ရဲ့ sis ခန်းတွေကိုအများကြီးသူတို့လက်လျှော့ခဲ့ရတယ်တချို့တွေပေါ့နော်ဘုံမှုချုပ် level တွေအထိသူတို့ဟိုစလက်နက်ချခဲ့ရတဲ့ဥစ္စာတွေထွက်ပြေးနေရတဲ့ဥစ္စာတွေပေါ်တော့အထူးပြင်လက်နက်ကြီးတွေအများကိုလည်းပေါ့နော်ကျွန်တော်တို့ဒီတိုင်းသားအခွင့်အရေးတွေအနေနဲ့ဟိုရယူနိုင်ခဲ့တဲ့ဥစ္စာတွေကဒါစစ်တပ်ရဲ့လုံဆောင်နိုင်မှုဆွမ်းအားလုံးဝမရှိဘူးဆိုတဲ့ဥစ္စာကိုအပြည့်အဝပြနေပါစစ်တပ်ကအချိန်မြေးပြိုကွဲသွားနိုင်တယ်ပြိုကျသွားနိုင်တယ်အနေထားရှိတယ်ဆိုတဲ့ဥစ္စာကိုလေးလာတုံးသက်တွေကတကယ်ကိုပြောဆိုနေကြပါဘူးဒီစစ်တပ်ရဲ့ပေါ့နော်လုံဆောင်နိုင်မှုဟိုဆွမ်းအားလုံးဝမရှိဘူးကျွန်တော်တို့ပြည်သူတွေရဲ့အားဘလောက်ထိအားကောင်းလာလဲဆိုတဲ့ဥစ္စာဒါတွေကဥပမာတွေဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့အများအားဖြင့်ပြောနေတဲ့ဥစ္စာဒါတော့ violence တွေတော့ပုံများလာတယ်ဆိုတော့မှန်တယ်ဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေလိုလားတဲ့ဒီစစ်အာဏာစနစ်ရှင်စနစ်ချုပ်ငြိမ်းဖို့ပေါ့နော်ကျွန်တော်တို့အနာဂတ်ဖြစ်တဲ့ federal democracy သွားဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်ရောက်လာတယ်လို့တော့ကျွန်တော်တို့အပြည့်ပြောလို့ရပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းရဲ့အနေအထားဒီအချိန်မှာပေါ့နော်စစ်တပ်ကိုပို့ပြီးတော့ဖိအားပေးဖို့ကျွန်တော်တို့ပြည်သူတွေကိုပို့ပြီးတော့ပံ့ပိုးမှုတွေပို့လုပ်ဖို့ပေါ့နော်ဒါအချိန်ကောင်းဖြစ်တယ်ဒါကြောင့်ကျွန်တော်တို့ပြည်သူတွေရဲ့ခံစားနေရတဲ့ခံစားမှုတွေတွေ့ကြုံနေရတဲ့အခက်အခဲတွေပေါ့နော်အမြန်ဆုံးအချိန်ကြိုးတို့အတွင်းမှာကျော်လွှားပြီးဆုံးနိုင်ဖို့အတွက်ဆိုရင်တော့နိုင်ငံတကာအတိုင်းအတိုင်းအနေနဲ့ထိရောက်တဲ့ကူညီပေးမှုကိုပေါ့နော်ပြည်သူတွေဘက်ကိုပေးဖို့လိုပါတယ်ဆိုတဲ့ဥစ္စာလည်းကျွန်တော်ဖြည့်ဆွတ်ပြီးတော့ပြောလိုပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ပါတမန်ကြီးဦးကျော်မထွန်းရှင်အခုလိုမျိုးဒီ VOA ကိုအချိန်ပေးပြီးတော့ဖြည့်ချားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်ကိုလည်းအခုလိုမျိုးအင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရူဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်ကနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာစစ်အာဏာသိမ်း3နှစ်ပြည့်ခဲ့ပြီးတဲ့နောက်မှာနိုင်ငံတော်စစ်ပွဲတွေပိုးပြီးတော့ကျယ်ပြန့်လာတာကြောင့်ပြည်သူအများအပြားဟာအလုပ်ကိုင်းတွေဆွလွတ်ပြီးတော့စစ်ရှောင်နေကြပါတယ်။အလုပ်လက်မဲ့ဖြစ်လာတဲ့အချိန်ထဲမှာပဲအခြေခံကုန်စည်နှုန်းကြီးမြင့်မှုနဲ့လည်းရင်ဆိုင်နေကြရတဲ့မြန်မာလူတို့အတွက်အခုအညီတိုးမြင့်ရရှိရေးကုလသမဂ္ဂကပန်ကြားထားပါတယ်။ဒီသတင်းမှစစ်ပွဲရဲ့အစီအစဉ်မှာမတင်ငင်ထိုက်တင်ပြထားပါတယ်။
စာလိုက်ပေါ်တော့ဆေမစာလိုက်အဲ့ဒီလေးကင်းရပြည်တက်ကြီးတမိတာကိုနှစ်ပေါင်းဝဲသုံးပေါင်းကျော်ပြီးကြောက်ရတယ်အဲကျွန်တော်မလာခင်ဒီမှာနှစ်ပေါင်းဝဲပြီးပြေးကြတယ်ဆက်ဆက်ကအဓိကနာမည်ဆက်ဆက်ကိုကျဲလို့နာမည်ဆက်ဆက်ကိုကျဲရတာဒီဆက်နေတဲ့ဘတော်ဒိုးဒိုးနဲ့ပဲသွားလာနေရတော့အဲအဲ့မှာလည်းစီစင်းလုံးကလည်းဆောင်းတာပါတယ်တန်ကြီးကလည်းဒီကြီးရောက်လာပါတာပေါ့ဂျေနာသွားတာကိုကြောက်ဖို့သွားတာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မင်းပြကစစ်ဆောင်လာသူကဒေသမှာကုန်စည်နှုန်းအဆမတန်ကြီးမြင့်သွားတဲ့အကြောင်း VOA ကိုပြောပြတာပါရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်တပ်တော်နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပြီးမင်းပြနဲ့မြောက်ဦးမှာတိုက်ပွဲတွေပြင်းထန်တယ်လို့သူကပြောပါတယ်တချိန်တည်းမှာပဲဆက်သွယ်ရေးကလည်းပြတ်တောက်နေပါတယ်
အမေကလုံးဝမရတော့ဘူးအမေဒီမရဘူးမိုက်ကဲတော့ရတယ်မိုက်ကဲလို့လည်းမိုက်ကဲမရတဲ့တော့ဒီလိုမျိုးမိုက်ကဲအဲ့နောက်ပြောင်းတော့တယ်အမေတော့လည်းကျွန်တော်လည်းအဲ့ဘက်ကကျွန်တော်ရောက်မှောင်းနေတာဆက်ပြီးပြန်နေ
ရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်တပ်တော်အေအေပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့ပြီးနောက်ရခိုင်မှာလည်းနွေပါလာအတွင်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကိုထောက်ပြပြီးနိုင်ငံတကာအနေနဲ့မြမရေးပို့ပြီးတော့အာရုံစိုက်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကတိုက်တွန်းပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရဂျယ်ရမီလော်ရန့်စ်ကဇန်နဝါရီလကုန်ပိုင်းမှာအခုလိုပြောဆိုသွားပါတယ်။
Has been particularly hard hit since fighting restarted there in November.
ရခိုင်ပြည်နယ်မှာတော့အထူးသဖြင့်နိုဝင်ဘာလအတွင်းကစလို့တိုက်ပွဲတွေပြင်းထန်လာပါတယ်။လူမှုအတိုင်းအဝိုင်းဆုံးအထူးသဖြင့်ရိုဟင်ဂျာအတိုင်းအဝိုင်းဟာမိုကာဆိုက်ကလုန်းမုန်တိုင်းဒဏ်သင့်ခဲ့ပြီးတဲ့အပြင်လူသားချင်းစာနာမှုအကူအညီဝင်ရောက်ခွင့်နဲ့အကူအညီပေးခွင့်တွေကိုစစ်တပ်ကလက်နက်ကြီးကန့်သတ်ထားတာပါ။အခုတော့ရိုဟင်ဂျာကျေးရွာတွေအပေါ်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ရိုဟင်ဂျာတွေသေဆုံးမှုနဲ့ဒဏ်ရာရရှိမှုသတင်းတွေလည်းအများအပြားထွက်ပေါ်နေပါတယ်
။ရခိုင်လူမှုအနေနဲ့တော့နီးစပ်ရပြည်နယ်ရင်းကမြို့ကြီးတွေကိုစစ်ဘေးရှောင်နေကြရသလိုတချို့ကတော့စစ်ဘေးကင်းနေစေဖြစ်တဲ့ရန်ကုန်လိုမြို့တွေကိုထွက်ခွာကြပါတယ
်။ဒီရှောင်ကြီးကတော့ရပ်ပြီးရတာတော့ဖိုင်ကျုံးလို့ရောပါလား။ဟိုကတချို့ပုံသေးရောင်းတဲ့လူတွေကြောင့်လည်းဒီရုံးကြီးမျိုးကြောင်းသွားမှာလေဆိုင်နေဆက်ပြီးရောင်းစားရတယ်။အဲမရှိတဲ့ကြတော့လေဆုံးကြောင်းမှနေရဆိုင်ရတာ
။မြန်မာနိုင်ငံမှာဆင်အနာသိမ့်ပြီးနောက်ပိုင်းစစ်ဆောင်ရသူသိမ့်ချီရှိလာပြီးအကူအညီပေးရအတွက်ရန်ပုံငွေမလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။ဆီယနာတိတ်မှုသုံးနှစ်ပြည့်တဲ့2024ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာပဲကုလသမဂ္ဂကမြန်မာနိုင်ငံအတွက်ရန်ပုံငွေထက်ဝင်ချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အပါအဝင်တိုက်ပွဲတွေရှိနေရာဒေသတွေကလူမှုရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့နိုင်ငံတကာအကူအညီပေးရအဖွဲ့အစည်းတွေလည်းစ조사နေကြရာကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကဖေဖော်ဝါရီလတရက်နေ့မှာပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံတွင်အကူအညီလိုအပ်သူ3ခန်းကျော်ကိုအကူအညီပေးနိုင်ခဲ့ကြောင်းအကူအညီပေးရေးဆောင်ရွက်သူတွေကပြောကြပါသည်။ဒါပေမဲ့လည်းလိုအပ်ဆုံးသူတွေကိုအကူအညီပေးနိုင်ရည်အတွက်ဝင်ရောက်ခွင့်ရန်ပုံငွေထောက်တိုးရရှိဖို့လည်းလိုအပ်တယ်လို့ကုလသမဂ္ဂကပြောပါသည်။အခု2024ခုနှစ်အတွက်မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်သူ18တန်းကျော်ရှိနေပြီးဒါအစရင်စစ်တပ်အာဏာမသိမ်းခင်ကထက်တန်းကျော်ပိုတိုးလာတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခု2024ခုနှစ်အတွက်မြန်မာနိုင်ငံကိုအကူအညီပေးနိုင်ရေးကုလသမဂ္ဂကဒေါ်လာ994သန်းရန်ပုံငွေပန်ကြားထားတာပါ။တချိန်ထဲမှာပဲမြန်မာလူမှုရဲ့အတ္တဒုက္ခတွေကိုနိုင်ငံတကာအတိုင်းအဝိုင်းကလစ်လျူရှုမှတ်ထားဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံရဲ့ပြောခွင့်ရဂျယ်ရမီလော်ရန့်စ်ကတိုက်တွန်းပါတယ်
။ Amid all of the crises around the world
ကဘာတဝန်းကပဋိပက္ခတွေကြားမှာတခုကိုမှမေ့ပျောက်မထားကြဖို့အရေးကြီးပါတယ်။မြန်မာပြည်သူတွေဒုက္ခရောက်နေတာရှည်ကြလာပါပြီ။
ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံတော်ကျေပြန့်လာတဲ့စစ်ပွဲတွေကြောင့်စစ်ရှောင်ချရတဲ့ဒေသခံတွေရဲ့အိုးအိမ်တွေဖျက်ဆီးခံရတာမျိုးဒါမှမဟုတ်လဲပိုင်ဆိုင်မှုတွေခိုးယူခံရတာမျိုးကနိုင်ငံအနှံ့မှာဖြစ်နေပါတယ်။ဒါအပြင်စီးပွားရေးလုပ်ငန်းတွေလည်းဆုံးရှုံးကြရပါတယ်။မင်းပြကစစ်ရှောင်လာသူကအခုလိုပြောပါတယ်
အဲကျွန်တော်တို့လည်းဒီစားသမားတွေကားရီအားလမ်းတွေမှာပြင်နေတယ်ကားရီဒီတိုင်းနဲ့ပြထားရတယ်ဒီလိုပဲပြုံးနေကြတာပဲ
နိုင်ငံတော်နေရာအတော်များများမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရကလည်းအခုလိုမှတ်ချက်ပေးပါတယ
် Pitched battles between the military and armed opposition groups
have စစ်တပ်နဲ့အတိုက်အခံလက်နက်ကိုင်အဖွဲ့တွေအကြားအပြင်းထန်တိုက်ပွဲတွေကြောင့်လူအစုလိုက်အပြုံလိုက်အိုးအိမ်ဆုံးခွာထွက်ပြေးရမှုနဲ့အရသားတွေထိခိုက်သေဆုံးကြရပါတယ်အရေးနိုင်မှုနဲ့ဇက်တိုက်ကြုံနေရတဲ့စစ်တပ်ကအစင်အကျင်မဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့အပြင်းအထန်တိုက်ခိုက်နေပါတယ်
။တိုက်ပွဲတွေကြောင့်တင်းရှောင်ချရသူတွေအနေနဲ့တော့မကြခင်အိမ်ပြန်နိုင်မလားဆိုတဲ့မျှော်လင့်ချက်ကတော့မှေးမိနေတယ်လို့မင်းပြကစစ်ရှောင်လာသူက VOA ကိုပြောပါတယ်ရှင်။
တိုင်ပွဲကျင်းနေတဲ့ပြင်းထန်နေတာပဲခင်ဗျသွားမယ်လို့ကလည်းကျွန်တော်လည်းဆမန်းလို့မရဘူး
မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်တွေကိုစနစ်တကျအရှာဖွေတဲ့နေရာများတာမန်ပြည်သူတွေလည်းပါဝင်နိုင်တယ်လို့ကရင်ပြည်နယ်ထဲမှာကြွေပန်းမျိုးစိတ်တွေကိုဖော်ထုတ်နိုင်ခဲ့သူကပြောပါတယ်။တည်သက်ခံပြည်သူတွေရဲ့အကူအညီနဲ့ကရင်ကြွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူတယောက်ဖြစ်တဲ့မမြဘုံမော်ကိုမဆုမြမော်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံထဲမှာမျိုးစိတ်သင်းလို့မှတ်တမ်းတင်နိုင်မဲ့ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်နေတယ်လို့ကရင်ပြည်နယ်ထဲမှာကျွေးပန်းမျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတစ်ယောက်ကပြောပါတယ်။အဲ့လိုမျိုးသတ္တဝါတွေအပင်တွေကိုဒီသိပ္ပံနီးခြားလေ့လာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတွေတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်။ဘလိုနီးတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ကျွေးပန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြဖုံးမော်ကိုမေးကြည့်ထားပါတယ်။သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD အကြောင်းသူဖြစ်ပါတယ်။ဒီအရှိတောင်အရှာကချွေပန်းတွေအကြောင်းကိုလေ့လာသုတေသနပြုနေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာဒီမျိုးဝဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေ့လာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ်
။2020ခုနှစ်ဒီဇူလိုင်လမှာပြည်ပြည်မှာရှိတဲ့ဒီဒေသခံသူတွေကနေဒီကျွေးပန်းမျိုးစိတ်ရဲ့တပုံမကန်ကိုစပြီးတော့တွေ့ကြရပါတော့။ဒီအဲ့ဒီအချိန်မှာတော့ဒီမားတို့ကဒီအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်အစ်ဖြစ်ချင်ဒီတိတ်ပဏိစာတက်တည်ပြနိုင်တဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မတန်းတင်နိုင်ခဲ့ခြင်းရှိခဲ့ပေါ့နော်။ဒီအဲ့ကြောင့်မို့ဒီမားနေ2023ခုနှစ်လေလမှာပေါ့နော်။ဒီ NSCA မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်အစ်ဖြစ်နိုင်ခြင်းရှိတဲ့ဒီအပင်ရဲ့ပေါ့နော်။ပန်းပွင့်ချိန်ဖြစ်တဲ့ဒီဇူလိုင်လမှာပေါ့နော်။အဲလိုအပ်တဲ့အချက်လက်ဒီစုဆောင်းနိုင်ဖို့ဒီဒေသခံအခွင့်အရေးတွေနဲ့တိုင်းနေထားကြတယ်။အဲ့ကနေဒီစင်မတို့ခွဲကဒီကရင်ပြည်နယ်ကဒေသခံတွေရဲ့အကူအညီနဲ့ပေါ့နော်။ညီမတို့လိုအပ်တဲ့အချက်အလက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ခြေပန်းကိုစာတမ်းရေးတာအမီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့ဒီကြောင့်မို့ဒီစာတမ်းမှာလည်းဒီ music တစ် chapterization မှုမှာဆိုရင်ဒေသခံတွေပူးပေါင်းပါဝင်တဲ့ citizen science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမိမိထုတ်ပြနိုင်တဲ့အကြောင်းလေးရေးသားထားပါတယ်ပေါ့နော်။စာတကြောင်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးရှင်းပတ်တမ်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ကိုပန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြကြတွေ့ကြတည်ကြတဲ့ဗဒိန်ကိုပန်းပေါ့ဆိုတော့အဲ့ဒီဗဒိန်ကိုပန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ကိုပန်းနေရောင်းနေတာတွေ့တော့မှဟာဒီပန်းကတော့ဖြင့်ဒါမျိုးစိတ်တစ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ကိုပန်းနေရောင်းနေတဲ့ပန်းတွေရဲ့ဓာတ်ပုံတွေပေါ့နော်အခုဝါရှင်တန်မြို့တော်ကသဘာဝသမိုင်းပြားလိုက်မှာတိတိကျကျကိုသူကပြတတ်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တက်တည်ပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ကပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေလဲလို့ပြောတို့ရနိုင်ပါလိမ့်ရှင်
ဒီပရင်ကိုပန်းလို့ပေါ့လာသူဖြစ်ရမယ်ညီမလေးလာနေတဲ့ကျွေးပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ကုစားကိုဒေသမှာအဲအဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တည်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီကျွေးပန်းကိုပေါ့နော်အဲ့မျိုးစိတ်ကျွေးပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီတားဒီမှာစားတဲ့ဟင်းသီးဟင်းရွက်ခြေရောင်းချနေတာကိုအဲတွေ့ရှိခဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်အစ်ခုဖြစ်တယ်ပေါ့နော်အဲအဲ့လိုလာသူဖြစ်ရနေလည်းရှိခဲ့ပူပါတယ်ဒီမတမ်းမတင်ရသေးတဲ့မျိုးကွဲတွေဘယ်လောက်မောက်ရှိနိုင်လဲဆိုတဲ့အပေါ်မှာတော့ပေါ့နော်ဒီမြန်မာလေးလာနေတဲ့ပင်မျိုးစုံမျိုးကွဲဆိုင်ရာအချက်အလက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အပင်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယနာစာတဲ့အရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယနာပြီးပူးပေါင်းလုံဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းရေးရလက်စာတမ်းတွေအရမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန့်ပါပေါ့နော်လေးလာမတန်းတင်ဖို့ကြာရှိနေနိုင်မှာဖြစ်တယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးတီးမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းဒီဆိုင်ရပါမယ်
အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလေးညီမရှင်းပြရတဲ့ထဲမှာလည်းလည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်ပတ်တမ်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနည်းကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုတဲ့ဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်ထဲရှင်းပြပေးပါပါရှင်
ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီမှာတို့ NSCI အနေနဲ့ကတော့ ပြည်သူလူထုပူးပေါင်းပါဝင်တဲ့အသိပညာချဥပဒေနာလောက်ဆောင်မှုလို့အသိပညာဖွင့်ဆိုတဲ့စီစဉ်ဆိုင်ဆိုင်ယန့်ကိုအသုံးပြုပြီးတော့ဒီနိုင်ငံရဲ့ဇီဝမျိုးစုံတွေဝေလေ့လာခြင်းမှာမတန်းတင်ခြင်းနဲ့ချင်းချင်းကောင်းခြင်းမှာအကူအညီခုခစ်စီပုံရွေးချက်ထားရှိပြီးတော့လောက်ဆောင်နေတဲ့ဒီ volunteer အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘယ်လိုရည်ရွယ်ချက်လဲဆိုတော့ကိုယ်တိုင်ကိုင်းစင်းလေ့လာဖို့အဆင်ပြေတဲ့အချိန်မှာပေါ့နော်နေရာဒေတာတစ်ခုမှရှိတဲ့ဒေတာခံရဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခုလက်ရှိဥပမာဆိုလို့ရှိရင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းကဒေတာခံစီကနေတပ်ပုံမှန်တန်ရယူတယ်ဒေတာခံတွေကပေးရတဲ့ခြင်းချက်လက်ကိုစုဆောင်းပြီးတော့ညီမတို့ကဒီသိပ္ပံကြီးကလေးလာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ဒီရင်ပြပါပညာရှင်ကိုပူးပေါင်းပြီးတော့လှူဆောင်လို့ရတဲ့ຢາດີຊິເບາະເນາະປີມາສູ່ລູຊິເນາະດີລູອັດເອອະເສດປາຍນີ້ເບາະເນາະປີຊົງອໍຕະບົງມະຕັນຢາຢູ່ໄປລູຢາມເດປີລູຊິຍິນຍາມລູດີໂຊຊຽລມີເດຍາຄອມມູນິຕີ້ຜິດແອນແອນກຣຸບມາລາປີລູຕິນດີລູຢາເດປີລູຊິຍິນເນາະຍາມລູເບາະເນາະນຽາດາດິສຕຣິບິວຊັນອິນຟໍເມຊັນເບາະເນາະນຽາດາອັດແຊລະລີပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်တော့ညီမတို့ကတိုင်းဒေတာကြီးတော့မဟုတ်ရင်ဖြင်းနေပေါ့နော်အဲ့တော့ညီမတို့တောင်းချင်ပါတယ်ဘာဖြစ်လို့ဆိုအဲ့ဒီနေရာဒေတာအချက်လက်တိမညီမတို့ကစနေပြုစုရဲ့နေရာမှာအကျုံးချလိုက်ရမှာဖြစ်ပါတယ်ပေါ့နော်ပြင်တက်ပုံလေးကိုချစ်ချစ်လေးလေးရိုက်ပေးဖို့လိုမယ်ပြင်အပင်ရဲ့အစိပ်ပိုင်းအားလုံးကိုပေါင်ရိုက်ပေးဖို့လိုမယ်အဲ့ဒီချီလင်းရိုက်ပေးဖို့လိုမယ်ပေါ့နော
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆော့ဆော့ကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အနေရဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးလိမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ခင်မှာပဲပျောက်ွယ်တော့မဲ့အန္တရာယ်တွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပျောက်ွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတဲ့တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့လိုမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စ조사ဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင
်ဒီဇီဝမျိုးစုံမျိုးတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့ညီမတို့စဉ်းစားမပြတ်လေ့လာဆောင်ရှင်းမှုလိုအပ်တယ်ပေါ့နော်ညီမတို့အနေနဲ့ကတော့အခုကဝင်းစင်းလေ့လာခြင်းအဆင့်မှန်ပေါ့နော်အများကြီးလိုအပ်ချက်တွေရှိနေသေးတဲ့အနေအထားဖြစ်ပြပေါ့နော်ဒီညီမဇီဝမျိုးစုံမျိုးတွေအတွက်ကတော့ပါဝင်ထင်းထင်းကာကွယ်ရမယ်ဆိုတာတိမှထင်းထင်းလို့ရမှာဖြစ်ပါတယ်ပေါ့အဲ့အတွက်ဘာရရှိတယ်ဆိုတာမသိရင်ပေါ့နော်ဆက်လက်လုပ်ဆောင်ဖို့ဖြစ်နိုင်ပေါ့နော်ပေါ့ညီမတို့အခုအဖွဲ့အနေနဲ့ကတော့ခုနပြောရဲပေါ့နော်ချက်လက်ဆူဆောင်ပေးတယ်စူစီပေးတယ်ပြီးရင်မှတ်တမ်းတင်ပေးရပေါ့နော်ဒါလေးပဲလုပ်ဆောင်နိုင်ပေးတယ်
ကရင်ပြည်နယ်ထဲမှာဒီကျွေးပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့သူတွေကအမှတ်များဖုံးပါပါရှင်။လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ္ပံအရေးကြီးတယ်လို့ပြောပါရရှင်။ကျွန်မဆူမြတ်မောင်ပါ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြရာအမှတ်လေးပါတာဖိပြည့်ချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းကနေအမေရိကန်နိုင်ငံရဲ့သတင်းသုံးသပ်ချက်ဒီမိုကရေစီရေးရာကျန်းမာရေးစီးပွားရေးနဲ့ဥဒုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မှာသုံးသပ်ချက်နဲ့ဗဟုသုတရဖွဲ့ကဏ္ဍဆောင်ကိုတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဂါဇာမှာသဘောတူညီချက်ရအောင်ကြိုးစားဖို့ဆော်ဒီအာရေဗျာနိုင်ငံကိုတနင်္လာနေ့ကရောက်ရှိသွားပါတယ်။ကြံရှိနေတဲ့သစ္စာခံတွေကိုလွှတ်ပေးပြီးတော့လူသားချင်းစာနာထောက်ထားရေးခဏတာအပြည့်ရရေးပါဝင်တဲ့သဘောတူညီချက်တရရရှိအောင်မစ္စတာဘလင်ကင်ကတန်တမာရေးအရာကြိုးစားသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။အီဂျစ်ကတာအစ္စရေးနဲ့အစ္စရေးတို့တင်ပိုက်ထားတဲ့အနောက်ဘက်ကမ်းတွေကိုလည်းဒီတစ်ပတ်အခီးစဉ်တွင်မှာဘလင်ကင်ကသွားရောက်မှာဖြစ်ပါတယ်။
အီရန်နဲ့ဆီးရီးယားကအီရန်ကြောထောက်နောက်ခံစစ်သွေးကြွားတွေကိုအမေရိကန်ကတိုက်ခိုက်တာအပေါ်တရုတ်ကတနင်္လာနေ့မှာဆန့်ကျင်လိုက်ပါတယ်။ဇန်နဝါရီလကုန်ကအမေရိကန်စစ်သား3ယောက်ဒရုန်းနဲ့တိုက်ခိုက်ရမှာကြာဆုံးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကနေရ9နေရာမှာပြင်မှတ်85ခုကိုလေကြောင်းကနေအကြီးအကျယ်တိုက်ခိုက်ခဲ့တာပါ။နေ့စဉ်သတင်းစာရှင်းလင်းပွဲမှာမြန်မာရမတရုတ်နိုင်ငံခြားရေးဝန်ကြီးပြောရေးဌာနတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဝမ်ဝေဘင်းကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်ရှင်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။တနင်္လာနေ့မနက်ခင်း6:00နာရီကနေ 9:00 နာရီအစီအစဉ်တွေကိုလိုင်းနံပါတ်3049နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောပါ။